Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်ဧပြီလ19ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
ကျွန်တော်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့အထူးစုံစမ်းစစ်ဆေးမှုရဲ့အစဉ်ကစားပြည်စုံကိုတုတ်ပြန်ပေးဖို့အမေရိကန်ဟောလွတ်တော်တရားရေးကော်မတီဥက္ကဋ္ဌကဆင့်ခေါ်စာထုတ်လိုက်ပါတယ်ပါရီမြို့တော်ကနော်ထရတန်ပြည်ကြောင်မိလာမှုနဲ့ပတ်သက်လို့ UNESCO ကိုယ်စားလှယ်ခွင့်နဲ့ပြည်သူ့သမ္မတတို့ဒီနေ့တွေ့ဆုံပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ဘူးစည်းတောင်မြို့နယ်ဘက်မှာတော့ဒီကျေးရွာတွေတဲကိုမြမတမတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသားတွေနေရက်ကနေဆွန့်ခွာပြီးစစ်ဘေးကတိမ်းရှောင်နေကြရပါတယ်
ဒီတော့မြို့နယ်ချင်းမှာလည်းအဲ့ဒီနားယုံတောင်တို့တန်ကိုးတောင်တို့ဥယင်တာတို့အဲ့ဒီကြားတွေကိုဗမာစစ်တပ်ကလည်းလည်းဒီကလာပြစ်နေကြက
ြကေသခန့်တူပြပြပေးစားတာပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအရင်နှစ်တွေကထက်ပိုပြီးတော့ကျသွားတယ်လို့ RSF နေစည်းမထသတင်းတော်များအဖွဲ့ကထောက်ပြသလိုပဲမြန်မာသတင်းသမားတွေဘက်ကလည်းသုံးသပ်ပါတယ်။နောက်ပြီးတော့မြန်မာပြည်ရဲ့လက်ရှိအခြေအနေတွေကိုစံစာမတင်မဲနဲ့တန်ကြပ်တွေကိုဆက်ဆိုခဲ့တဲ့ဒေါင်းတို့မျိုးဆက်ကတန်ကြပ်အဖွဲ့ဝင်တချို့ဒီကနေ့ထပ်ပြီးတော့ဖမ်းဆီးခံရပါတယ်။နောက်ပြီးတော့ဘရော့မှာအပြန့်သွင်းစရာမလိုတဲ့ဘက်ထရီတစ်မျိုးအမေရိကန်ကျောင်းသားတွေတီထွင်နေတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြောင်းဝင်ဆွတ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုတင်ပြဖို့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျန်နိုနက်တလာကဒီနေ့ပဲဆင့်ခေါ်စာထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာနဲ့ပတ်သက်လို့ရှေ့နေချုပ်ဝီလျံဘားရဲ့ဆောင်ရွက်ချက်တွေကြောင့်ကွန်ဂရက်သို့တော်ကအများစုအနေနဲ့ဘာမှမသိရတဲ့အခြေအနေဖြစ်နေတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောခဲ့တာပါ။ထူးဆန်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေကခက်ခဲမှမှတိတိကျအချက်လက်တွေကိုဒီမိုကရက်လွှတ်တော်အမတ်တွေအခုချိန်ထိကြီးဝင်မရသေးဘူးလို့လည်းဆိုပါတယ်။2016သမ္မတရွေးကောက်ပွဲမှာထရန့်ရဲ့စီယွေးဖွင့်တဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိအထူးဆန်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်ပေးဖို့လွှတ်တော်ရင်းကဒီမိုကရက်ပါတီခေါင်းဆောင်တွေလာတော်ကြခဲ့ကတွန်းအားပေးနေတာပါ။ဒီဖြစ်ထားတဲ့အစီရင်ခံစာကိုတော့မနေ့တုန်းကပဲတည်ဝင်ထုတ်ပြန်ထားပါတယ်။သူစုံစမ်းရေးမှုမူလအနေနဲ့ကွန်ပီရှင်းပေါက်မေလ23ရက်နေ့ထက်နောက်မကျပဲလာရောက်ထွက်ဆိုစီလိုတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌနက်တလာကပြောခဲ့တာပါပြီးခဲ့တဲ့လတိုင်းမှာတော့ရှင်းနေချုပ်ကစီရင်ခံစာကိုအချင်းယုံကောက်နှုတ်ဖော်ပြခဲ့ရမှာထရန့်နဲ့စီယွင်းအဖွဲ့ကရုရှားနဲ့ပူးပေါင်းချက်စီခဲ့တဲ့အထောက်အထားတွေကိုသူစုံစမ်းရေးမှုနဲ့အဖွဲ့ကမတွေ့ခဲ့တဲ့အကြောင်းပြောဆိုခဲ့သူသမ္မတအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုဆွတ်ဖက်ပြီးတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာရှင်းမရှိဆိုတာကိုလည်းတစုံတရာကောက်ချက်ချထားတာမရှိတဲ့အကြောင်းပြောဆိုထားပါတယ်
အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းမှုအစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်ကိုအဖြစ်ကနေလုံးဝလွတ်တယ်လို့အတိအကျပြောပြထားပေမဲ့သမ္မတကတော့သူလုံးဝအဖြစ်ကင်းတယ်လို့ပြောနေပါတယ်။မော်လာရဲ့အစီရင်ခံစာဟာမမှန်ကန်တာတွေကိုလှုပ်ကြံထားတဲ့အစီရင်ခံစာဖြစ်တယ်လို့သမ္မတကဒီကနေ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သမ္မတရဲ့လုပ်ရက်တွေကတရားစီရင်ရေးကိုဝင်ရောက်နှောက်ယှက်တဲ့အထိပြစ်မှုမမြောက်ခဲ့တာကသူ့ဘေးကအကြံပေးတချို့ကသမ္မတခိုင်းတဲ့အတိုင်းလိုက်မလုပ်လို့ဖြစ်တယ်လို့အစီရင်ခံစာထဲမှာဖော်ပြထားတာပါ။ဂျာတာရေးဒီမနက်ကအစီရင်ခံစာထုတ်ပြန်ပြီးမကြခင်တုန်းကတော့အိမ်မြူရောမှကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာသမ္မတကသူ့အတွက်စိတ်ချမ်းသာစရာကောင်းတဲ့နေ့ဖြစ်တယ်လို့ပြောကြပြီးရုရှားနဲ့လုံးဝပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိဘူး။တရားစီရင်ရေးကိုလုံးဝနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ထပ်ပြီးတော့ပြောခဲ့ပါတယ်။စုံစမ်းမှုရဲ့ရလဒ်ကသမ္မတအပြည့်အဝအောင်ပွဲခံနိုင်တာဖြစ်ပြီးရာဇဝတ်ကြောင်းကနေအမှားမလုပ်ခဲ့ဘူးဆိုတာရှင်းတယ်လို့လည်းသမ္မတရဲ့ပုံကိုယ်ရေးရှိနေတွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထဲမှာတော့သမ္မတစုံစမ်းစစ်ဆေးခံနေရတယ်ဆိုတာမဟုတ်ဘူးလို့ FBI အကြီးအကဲ James Comey ကလူသိရှင်ကြားပြောဖို့ညှဉ်းဆန်တဲ့အတွက်သူ့ကိုယာရုကနေဖယ်ရှားခဲ့တာဆိုတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့ဖော်ပြထားတာပါသမရဟာတရားစီရင်ရေးကိုနှောက်ယှက်ဖို့မလုပ်ခဲ့တာရှင်းရင်ဒီကိစ္စကိုပြက်ပြက်သားသားပြောမှာဖြစ်ပေမဲ့ပြောဖို့ခက်တဲ့အချက်တွေတွေ့ရတယ်လို့လည်းအစီရင်ခံစာထဲမှာရေးထားပါတယ်။ဒါအပြင်သမရအနေနဲ့တရားစီရင်ရေးကိုနှောက်ယှက်ခဲ့ခြင်းရှိမရှိဆိုတာကိုဖွဲ့စည်းပုံအရလွှတ်တော်ကဆုံးဖြတ်နိုင်တယ်လို့လည်းအထူးစုံစမ်းရေးမှူးကအစီရင်ခံစာထဲမှာပြောကြားထားပါတယ်။အထူးစုံစမ်းရေးမှူးမော်လာကိုအောက်လွှတ်တော်တရားရေးကော်မတီမှလာရောက်ထွက်ဆိုဖို့ဆင့်ခေါ်ထားတယ်လို့ကော်မတီဥက္ကဋ္ဌဂျယ်ရီနက်တလာကကြေညာခဲ့ပါတယ်။
မလီနိုင်ငံဝန်ကြီးချုပ်ဆူမီလိုပိုပေးရေးမိုက်ကနဲ့အစိုးရဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်တဲ့အကြောင်းလဲသမ္မတအီဘရာဟင်ဘူဘကာခိုင်တာရဲ့ရုံးကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ပြီးခဲ့တဲ့လမှာတုန်းကဒေါဂွန်လူမျိုးစုရဲ့လက်ချဲလို့တန်မြတ်ရှိနေတဲ့ဖူလာနီလူမျိုးစုမွေးမြူရေးမှာ160လောက်အစုလိုက်ပြုံလဲတပ်ဖြတ်ခံမှုပါဝင်နိုင်ငံလေဘန်းကချမ်ပက်လိုရဲ့တွေကြီးထွားလာခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်နဲ့အစိုးရဖွဲ့နှုတ်ထွက်သွားတာဖြစ်ပါတယ်။ဖူလာနီနဲ့ဒေါဂွန်လူမျိုးစုတွေကြားတက်ခတ်မှုတွေကြောင့်လုံခဲ့တဲ့နှစ်အတွင်းအမျိုးသမီးအမျိုးသားနဲ့ကလေးတွေ600လောက်သေဆုံးခဲ့ရတဲ့အကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားတာပါ။ဆူရကအချမ်းဖက်မှုတွေကိုမထိန်းနိုင်တဲ့အတွက်လုံခဲ့တဲ့သတင်းနှစ်ပတ်လောက်မှာပဲဗမာကွန်မြူတော်မှာဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာဖြစ်ပါတယ်
။မြောက်ပါအဟလနယ်မှာဂျာတာရီနီကဖြစ်ပွားတဲ့အထီးကရုံအတွင်းအမျိုးသမီးတယောက်ပြစ်ဒဏ်ခံခဲ့ရပါတယ်။လန်ဒန်ဒယ်ရီခရိုင်ခရီဂန်မြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုမှာသေဆုံးခဲ့သူဟာအသက်29နှစ်အရွယ်သတင်းတော့လိုင်ရာမက်ကီးဖြစ်ပြီးတော့ New IRA ခွဲထွက်ရေးအဖွဲ့ကလုပ်တယ်လို့တန်တရားရှိကြောင်းရဲတပ်ဖွဲ့ကပြောပါရယ်ပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရဖြစ်သဘောထားတယ်လို့လူသတ်မှုအဖြစ်စုံစမ်းနေတယ်လို့မြောက်ပိုင်းအိုင်ယာလန်ဒူရဲချုပ် Mark Hamilton ကသတင်းတော့တွေကိုပြောကြားပါရယ်မြောက်ပိုင်းအိုင်ယာလန်ကအကြီးဆုံးနိုင်ငံရေးပါတီကြီးတွေဖြစ်တဲ့သမ္မတနိုင်ငံထူထောင်လို့တဲ့ Sinn Féin ပါတီနဲ့ဗြိတိန်အစိုးရလိုလာတဲ့ Democratic Unionist ပါတီတို့ကပြစ်ခတ်မှုကိုဝေဖန်ပြစ်တင်ခဲ့ကြပါတယ်။လူမှုကွန်ရက်တွေပေါ်မှာတင်ကြတဲ့ဂျာတာရီနီညကဖြစ်ပွားတဲ့အထီးကရုံဗီဒီယိုတွေအတွင်းမှာတော့မော်တော်ကားနှစ်စီးမိလောင်နေတာမြင်ရတယ်လို့ခေါင်းဆိုအင်ဂျီဝတ်ထားကြသူတွေကအိမ်လုံးမိလောင်ပုံးတွေနဲ့ရဲတွေကိုပစ်ပေါက်တိုက်ခိုက်နေကြတာလည်းတွေ့ရပါတယ်။အိုင်ယာလန်ကိုဗြိတိန်အစိုးရအုပ်ချုပ်မှုအောက်ကနေခွဲထွက်ပြီးတီးခြားနိုင်ငံတည်ထောင်ခြင်းနဲ့လက်နက်ကင်ခွဲထွက်ရေးသမားတွေ1916ခုနှစ်မှာတပုံထားခဲ့ကြတဲ့ Easter Rising နှစ်ပတ်လည်း Easter ရုံးပိတ်ရမတိုင်ခင်အခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာဖြစ်ပါတယ်မြောက်ပိုင်းအိုင်ယာလန်မှာခွဲထွက်ရေးလှုပ်ရှားသူတွေရဲ့လှုပ်ရှားမှုတွေလက်တလောပိုများလာတယ်လို့လေ့လာသူတွေကပြောပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ထောင်နိုင်ငံပါရီမြို့ကနော်ထရန်တန်ကတိတွယ်ဖျားကြောင်မိလာမှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO ကိုယ်စားဖွဲ့နဲ့သမ္မတအီမန်နျူအယ်မက်ခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ပါရယ်ကမ္ဘာကျော်နော်ထရန်တန်ဖျားကြောင်ကြီးကိုတော့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ် UNESCO က1992ခုနှစ်ကလေးကအတိအမှတ်ပြုထားတာပါဒီသတင်းပတ်စောပိုင်းမိလာမှုဖြစ်ရာဖျားကြောင်ကိုတွားရောက်ကြည့်ရှုခဲ့တဲ့ UNESCO ရဲ့ကမ္ဘာအမွေအနှစ်ဌာနညွှန်ကြားရေးမှူး Mr. Rosler ကတော့ကလေးကလေးရဖျားကြောင်ရဲ့ခေါင်းမိုး၃ပုံ၂ပုံလောက်ပျက်စီးသွားတယ်လို့ပြောပါတယ်။သမ္မတမက်ခရွန်ကတော့ပြင်သစ်နိုင်ငံမှာနွေရာသီအိုလံပစ်အားကစားပွဲတော်ကျင်းပမဲ့2024ခုနှစ်မတိုင်ခင်ပြင်ဆင်မှုတွေအပြီးတက်နိုင်မှုမျှော်လင့်ထားတာပါ။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့၅နှစ်အတွင်းပြင်ဆင်မှုတက်မှတ်ချက်ဟာလက်တွေ့မကျဘူးဆိုပြီးပြောဆိုထားကြပါတယ်။
တရုတ်အစိုးရရဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုံမှုဆိုင်ရာ BRI Forum ဆွေးနွေးပွဲကိုကမ္ဘာနိုင်ငံ38နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ April 25ရက်ကနေ28ရက်ထိကျင်းပမဲ့ BRI ဆွေးနွေးပွဲတွေမှာတရုတ်သမ္မတရှီဂျင်ပင်က26ရက်နေ့ကျရင်ဖွင့်ပွဲမင်ကွန်းပြောကြားမှာဖြစ်ပြီးတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနဲ့28ရက်နေ့မှာထိပ်သီးဆွေးနွေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဒီကနေ့ပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကမ္ဘာလမ်းစီမံကိန်းတွေကနေအကျိုးအမြတ်တွေကိုအားလုံးမျှဝေခန်းစားနိုင်မှုနိုင်ငံဆောင်ပါဝင်ရေးနဲ့စီးပွားရေးဈေးကွက်တွေပို့ပြီးဖွင့်ပွဲရေးကိစ္စတွေနဲ့ပတ်သက်လို့ဘုံသဘောတူညီချက်ရရှိဖို့ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောပါရယ်အခုနှစ် BRI Forum ဆွေးနွေးပွဲမှာမြောက်ကိုရီးယားနိုင်ငံပါဝင်မှာဖြစ်ပြီးဒါဟာဘာမှမထူးခြားဘူးလို့လည်းသူကဆိုပါရယ်တရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့ American ပြည်ထောင်စုကတော့အငယ်တန်းကိုယ်စားလှယ်တွေကိုပဲဆေလွှတ်မှာဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးရဲ့အပြောအရနိုင်ငံပေါင်း150ကျော်ကဆွေးနွေးပွဲကိုကိုယ်စားလှယ်တွေဆေလွှတ်ဖို့ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပြီး24ရက်နေ့မှာတရုတ်နိုင်ငံသွားမယ်လို့မျှော်လင့်ရပါတယ်
အင်ဒိုနီးရှားနိုင်ငံမှာဗိုလ်ဒူနီကသမ္မတရွေးကောက်ပွဲအတွင်းလက်ရှိသမ္မတဂျိုကိုဝီဒိုနဲ့ရှင်ပြန်ခဲ့တဲ့အငြိမ့်စားပူချုပ်ကြီးပရာပိုလိုစူယန်တို့ကသူ့အနေနဲ့ရတဲ့ကြောင်းကြေညာလိုက်ပါတယ်။ကောက်ယူရရှိထားတဲ့မေယာလက်တီအရထောက်ခံမဲ့62ရာခိုင်နှုန်းနဲ့လက်ရှိသမ္မတကိုအနိုင်ရတယ်လို့သူ့သမ္မတအလောင်းဖြစ်ရှင်ပြန်ခဲ့သူစီးပွားရေးလုပ်ငန်းရှင်စန်တီယာဂါဦးနိုအဖြစ်နိုင်ငံရေးပါတီကကိုယ်စားလှယ်နဲ့ထောက်ခံသူတွေခြံရံထားတဲ့ဂျကာတာမြို့တော်နေအိမ်ကမနေ့တုန်းကဒင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားတာပါ။ ဒါမှလည်းမေယာလက်တွေကိုစစ်တမ်းကောက်ယူထားတဲ့အေဂျင်စီတွေရဲ့ကိန်းဂဏန်းတွေအရလက်ရှိသမ္မတနဲ့ဒုသမ္မတဖြစ်ရှင်ပြိုင်ခဲ့သူမာရော့ကအာမန်တို့ကထောက်ခံမဲ53ရာခိုင်နှုန်းနဲ့55ရာခိုင်နှုန်းအသီးသီးရရှိထားပြီးပြိုင်ဘက်သမ္မတလောင်းစူပြန်တုနဲ့ဒုသမ္မတလောင်းဦးနိုတို့ကတော့44ရာခိုင်နှုန်းနဲ့46ရာခိုင်နှုန်းအသီးသီးရထားတဲ့ကြောင်းဖော်ပြထားပါတယ်။တရားဝင်မေယာလက်တွေကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ချိန်မှာထုတ်ပြန်သွားမှာလည်းဖြစ်ပါတယ်။
လီဗျားနိုင်ငံ Tripoli မြို့တော်အနောက်တောင်ပိုင်းလူနေရပ်ကွက်တစ်ခုအပေါ်မော်တာကြီးတွေကြားခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌကစိုးရိမ်ကြောင်းပြောကြားခဲ့ပါတယ် Tripoli မြို့တော်မှာကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အစိုးရတပ်တွေနဲ့အရှေ့ပိုင်းကလီဗျားအမျိုးသားတပ် LNA တို့တိုက်ပွဲဖြစ်နေတာသတင်းနှစ်ပတ်ရှိနေချိန်မှာအခုလိုလူနေရပ်ကွက်အပေါ် Rocket ဒုံးကြီးတွေနဲ့တိုက်ခိုက်တာဖြစ်ပါတယ်လီဗျားနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်ချဖို့လိုနေပြီးလောလောဆယ်တော့ဆုံးဖြတ်ချက်အတွက်သဘောတူမှုမရသေးဘူးလို့အလှည့်ကြဥက္ကဋ္ဌခရစ်စတော့ဖ်ဝိုက်စကန်ကပြောပါတယ်။လီဗျားဆိုင်ရာကုလသမဂ္ဂအထူးသံတမန်ဟာဆန်ဆလာမီကလုံခြုံရေးကောင်စီကိုလီဗျားအခြေအနေနဲ့ပတ်သက်လို့ကြာတာပြင်းနေတော့ကတကပိတ်ဆွေးနွေးတင်ပြခဲ့ပါတယ်။ဆွေးနွေးပွဲအတွင်းဆုံးဖြတ်ချက်မှုချမ်းအပေါ်လက်မခံနိုင်ဘူးလို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကကြေညာခဲ့ကြတာပါ။တိုက်ပွဲတွေကြောင့်လူပေါင်း 2,000 ခွဲလောက်အိုးအိမ်ဆွန့်ဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။အခုတိုက်ပွဲတွေကနေပြည်တွင်းစစ်ပွဲကြီးပြန်ဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်ရှင
်တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ Website စာမျက်နှာတွေမှာတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်စီရင်ပြိပခါတွေမတည်ငြိမ်နိုင်သေးတဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စံကိုးတောင်ကျေးရွာဘက်မှာတော့ဒီကနေ့မြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသားတွေနေရက်ကနေစွန့်ခွာပြီးတော့စစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်မြမစစ်တပ်ရဲ့ပြောခွင့်ရကတော့ဒီကိစ္စကိုသူမသိရှိသေးဘူးလို့ပြောဆိုထားပြီးတော့ရသေးတောင်မြို့နယ်အငူမော်မောင်နှောကားလမ်းဘက်မှာတော့မနေ့ညနေတုန်းကမိုင်းမုံတချို့ကိုရှာတွေ့ခဲ့လို့ဖောက်ခွဲဖျက်ဆီးခဲ့ရတာရှိတယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA မြမပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါဒီကနေ့မနေ့ဘူရီတောင်မြို့နယ်စံကူးတောင်အုပ်စုနယုံတောင်ကျေးရွာဘက်ကိုသတ်မတော်ကနေလက်နက်ကြီးလက်နက်ငယ်စင်နဲ့ပစ်ခတ်နေမှုကြောင့်ရွာသားတွေထွက်ပြေးနေရတယ်လို့စံကူးတောင်ရွာသားဦးကျော်လှကပြောပါတယ
်စံကူးတောင်ကအစိုးကြီးကတော့တဲကအကြောင်းသားလမ်းတော့ရှင်ရောလမ်းတော့ပြီးရောတိုက်ခဲ
့စံကူးတောင်ရွာသားတွေဟာစီရီတောင်ကျေးရွာဘက်ကိုတင်းချောင်နေရတယ်လို့စီရီတောင်ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်သန်းကပြောပါတယ
်စံကူးတောင်နယ်မြေဘက်ကတိုက်ဆန့်ကြရတယ်လေကျွန်တော်အော်ရတာတွေကကျွန်တော်ဒီတော့ဘယ်ဒီတော့ဒီနေ့ကဘယ်ကိုဆောက်ရလာကြတာပါ။အော်စိတ်တော်ကြီးထောင်းနဲ့ငွားရနဲ့ကျဲစီ
စံကူတောင်နှယုံတောင်ချစ်ရှားတောင်စတဲ့ရွာသား1500ကျော်ဟာစီရီတောင်စစ်ဆောင်စခန်းမှာခိုးလုံနေကြရပြီးစားတောက်ရေးအတွက်လူမှုကူညီရေးအဖွဲ့တွေကလည်းကူညီပေးဆောင်နေပေမဲ့ရေရှည်အတွက်ခက်သွေးနိုင်တဲ့အခြေအနေမှာရှိနေပါတယ်။ဘူရီတောင်မြို့နယ်အတွင်းမှာဒီကနေ့တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲတပ်မတော်ဘက်ကတော့တဖက်တပ်ပစ်ခတ်နေတယ်လို့ရခိုင်တပ်တော်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဘူဒီတောင်မြို့နယ်ထဲမှာလည်းအဲ့ဒီနားယုံတောင်တို့စံကိုးတောင်တို့ဥယင်တာတို့အဲ့ဒီကြားတွေကိုဗမာစစ်တပ်ကလည်းနေနေကြီးကဖျက်ပစ်နေကြကြ။ဘာမှတိုက်ပွဲဖြစ်တာမရှိပါဘူးအဲ့ဒီနေရာတွေမှာ။ဟိုတိုက်ပွဲဖြစ်တာမရှိသေးနဲ့ဗမာစစ်တပ်ကတက်သိနေပြီးတော့အကြောင်းမင်းပစ်နေကြ။ဒါပြည်သူလူထုတွေကတော့နော်မနေနိုင်အောင်လုပ်တာပဲ
။မြန်မာစစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့ဘူဒီတောင်မြို့နယ်အတွင်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါရယ်။ဒါပေမဲ့လည်းရတိတ်တောင်မြို့နယ်အငူမော်ကျေးရွာကားလမ်းမှာတော့မင်းညနေပိုင်းကမိုင်းပုံတို့ချုပ်ရှာဖွေတွေ့ရှိခဲ့တာကြောင့်ဖောက်ခွဲဖြစ်စီခဲ့ရတဲ့ကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့အတွင်းမှဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်မင်းကအငူမော်နဲ့ထောင်းတော်နဲ့အနေနဲ့မှာတော့ကျွန်တော်တို့ဟာမိုင်းရှာဖွေတွေ့ရှိရတယ်မိုင်းကျွန်တော်တို့တွေ့လို့မသိငါရတွေ့တယ်မလို့ကျွန်တော်တို့ဖောက်ခွဲဖြစ်စီလိုက်တာတော့ရှိတယ်မင်းကညနေ3:00နာရီလောက်မှာခိတ်ကိုင်းမရှိပါဘူးဗျအဲဒီမှာဘမူမိုင်းလေးလုံးကျွန်တော်တို့တွေ့တယ်အဲဒါဖောက်ခွဲဖြစ်စီလိုက်ကြဘူးဘယ်ဝါလက်ချက်လို့တော့ကျွန်တော်ဆိုခဲ့ရတာခက်
အငူမော်ကျေးရွာသားတွေကတော့သာဟာဘုံဘောက်ခွဲတိုက်ခိုက်မှုဖြစ်တယ်လို့ယူဆနေကြပြီးဒီပောက်ခွဲမှုကြောင့်စိုးရင်စိမ့်နဲ့ဘုံကြီးเจ้าတွေမှာခိုလုံနေရတယ်လို့အငူမော်ကုန်းတန်းကျေးရွာအုပ်ချုပ်ရေးမှူးဥမောင်သန်းထွန်းကပြောပါတယ
်ရွာကလူတွေကတော့ညတော့ကကြောက်တော့ဘုံကြီးเจ้าမှာအကြရတယ်တဲ့မိန်းမတွေတော်တော်များများဘုံเจ้าတွေမှာအကြရတယ်လို့ပြောတာပဲ
ဒီခိုင်ပြည်နယ်အတွင်းမှာမြမသမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပြီးအရသာတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေသလိုစစ်ဘေးရှောင်ရွာသားတွေကလည်းတိုးပွားလာနေပါတယ်။မြောက်ဦးသမြို့နယ်ထဲမှာစစ်ရှောင်စခန်း40ခုရှိနေပြီးစစ်ရှောင်လူဦးရေကလည်းသသောင်းကျော်ရှိနေပါတယ်။ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းမြို့နယ်ပလောဝမြို့နယ်အတွင်းမှာစုစုပေါင်းစစ်ရှောင်ဦးရေ300ကျော်ရှိနေပြီး ဒီစစ်ဆောင်တွေကူညီပေးဆောင်ရေးမှာအာဏာပိုင်တွေကနေကန့်တတ်ထားတဲ့အခြေအနေကြောင့်ရေရှည်စားတောက်နေထိုင်ရေးအတွက်ခက်တွေ့လာနိုင်တယ်လို့စစ်ဆောင်ကူညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
ရခိုင်စစ်ရေးအခြေအနေနိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာသတင်းမီဒီယာအပေါ်မှာနိုင်ငံတကာနဲ့ပြည်တွင်းသတင်းသမားတွေရဲ့တုံ့သက်ချက်ကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအရင်နှစ်တွေကထက်ပိုပြီးတော့မှကျဆင်းသွားတယ်လို့နယ်စည်းမထသတင်းတောက်များအဖွဲ့ RSF ကအစီရင်ခံစာမှာထောက်ပြထားသလိုမျိုးဒီလိုမျိုးအစ်နိုင်ကြသွားတာကတော့ NNI အရသာအစိုးရလက်ထက်မှာသတင်းသမားတွေကိုအာဏာပိုင်တွေဘက်ကတရားစွဲဆိုတာတွေကို
များလာတာကြောင်းလို့ဝေဖန်သုံးသပ်ကြပါတယ်အကြောင်းပြေဆိုကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ပြည်သူနိုင်ငံအခြေစိုက်နယ်စည်းမထသတင်းတောင်များဖွဲ့ RSA
ဒီလိုနှိမ့်ကြခြင်းအကြီးအမားဆုံးဖြစ်ရာရိုက်တာသတင်းတော့တွေဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုနှစ်ရှည်ထောင်နဲ့ချမှတ်လိုက်တဲ့အတွက်ဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ဒီလိုမြမသတင်းလွတ်လပ်ခွင့်အညွန်ကိန်းနှိမ့်ကြတဲ့ပတ်သက်လို့မြမသတင်းမီဒီယာကောင်စီဖွဲ့ဝင်ဦးမြင့်ကျော်က
ဟိုသတင်းမီဒီယာသမားတွေကိုတရားစွဲတာတော့ဟိုဖမ်းဆီးတာပြီးမှလည်းဖြစ်တယ
နစ်ပေါ့တရားကျင်ရေးစနစ်ကလည်းဟိုလွတ်လပ်မှုမရှိဘူးပေါ့နော်ဟိုအစိုးရတို့ဟာတတ်တို့ရဲ့ဟိုစွဲဆိုတဲ့ကိစ္စတွေမှာဆိုရင်ဟိုဒီတရားကျင်ရေးစနစ်ကဩဇာလွှမ်းမိုးခံရတယ်လို့ယူဆကြရင်အများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကလည်းအကြောင်းတစ်ခုသွားဖြစ်နိုင်တယ်လို့ကျွန်တော်တော့ဆုံးဖြတ်ချတာပေါ့နော်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD အာဏာရကစား2016ခုနှစ်မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ143အဆင့်မှာရှိနေရပြီး2018ခုနှစ်မှာတော့အဆင့်138နေရာကိုရောက်ပြီးအနည်းငယ်တိုးတက်လာခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်မှာတော့သတင်းလွတ်လပ်ခွင့်အညွန်ကင်ဟာအဆင့်139ကိုကျဆင်းသွားခဲ့ပြီးဒီနှစ်မှာတော့နောက်ထပ်တစ်ဆင့်နှိမ့်ချသွားပါတယ်။ဒီလိုသတင်းလွတ်လပ်ခွင့်အညွန်ကျသွားတဲ့ပေါ်အစိုးရအနေနဲ့အလေးထားစဉ်းစားဖြေရှင်းသင့်တယ်လို့ဦးမြင့်ကျော်ကဆက်ပြောပါတယ
်ဒီပြည်ကျတဲ့ဥပဒေစဉ်ဆိုရလဲတင်းနဲ့ဒီ NLD မက်တဲ့၃နှစ်နဲ့မှအဲ့လိုကျင်းနေတဲ့ဒီဘက်မှာတက်လာတယ်တချို့အရာဇူအတိုင်းဆိုတာမဟုတ်ပြီမင်းတက်မတော့ပဲဆွဆွဲပါဆွဆွဲပေါ့နော်အာဏာရှိတဲ့လူတွေကဆွဲတော့ဒီဟာတွေကသတင်းလွတ်လပ်ခွင့်ထိပါစေတဲ့ဒီဘက် NLD ဘက်မှာချုပ်ပြီးပြောရရင်တော့ဟိုကြာသိမ်းစေတဲ့ဟာတွေကအဲ့ဒါတွေရှိတယ်ဇူအနေနဲ့အဲ့ဒါတွေကိုကျွန်တော်မြင်မှာတော့3ပြုပြီးတော့အဲ့ဒါလေးကိုဘယ်လိုမျိုးဖြေရှင်းမလဲဆိုတဲ့ဟာမျိုးကိုအလေးထားစဉ်းစားနေတယ်လို့ထင်တယ
်။အနေနဲ့ဆိုးဝတ်တက်လာပြီး2016ခုနှစ်ကနေ2018ခုနှစ်အောက်တိုဘာလအထိသတင်းသမားတွေကိုတရားစွဲဆိုမှုပေါင်း28မြို့တီရှိပြီးသတင်းသမား44ဦးတရားရင်ဆိုင်ခဲ့ရကဒီထဲမှာမှရိုက်တာသတင်းတောက်2ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးရူဟာနှစ်စီတောင်းတဲ့ခုနှစ်နှစ်တိချမှတ်ခံရတာဖြစ်ပါတယ်။လက်ရှိ NLD အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ညွှန်ကိန်းပြန်ထပ်ဖို့ဆိုရင်ထောင်နှံချမှတ်ခံထားရတဲ့သတင်းတောက်တွေနဲ့အစိုးရပေါ်ဝေဖန်ပြောဆိုတဲ့တက်ကြွလှုပ်ရှားသူတွေကိုအ мян ဆုံးပြန်လွှတ်ပေးတယ်လို့သုံးသပ်တာကလွတ်လပ်စွာထုတ်ပေါ်ပြောဆိုခဲ့အတန်အဖွဲ့ကကိုစောင်းခါပါ။အ
စိုးရဒီနေနဲ့ရောဒီဒုနယ်လက်ပေးပြီးတော့အုပ်ချုပ်နေရတဲ့တက်မတော်အနေနဲ့ရောဒုလူတွေအနေနဲ့ဒီအဒီလိုဒီစနစ်ကိုတကယ်တော့မယ်လို့ဆုံးဖြတ်ထားတယ်ဆိုရင်သတင်းသမားတွေကတရားစိုးစိုးတာတွေနောက်ကျတော့ဒီပေါ်မှာဝေဖန်ပြောဆိုမှုတွေပေါ်မှာတရားစွဲဆိုမှုတွေကိုအပြီးတိုင်းရဲ့ဆိုင်တွေကိုလွတ်တယ်ပြီးတော့တရားစွဲဆိုဒီကရဲ့ကာလာတွေမှာတရားစွဲဆိုခံမှုနဲ့ပတ်သက်ပြီးထောင်ရင်ကျင်းကြနေတဲ့သတင်းသမားတွေနောက်ကတက်ကြွလှရှားသူတွေပြည်သူတွေအကုန်လုံးကိုဆွင့်ကြမရှိအများဆုံးပြန်လုပ်ပေးဖို့လိုတယ်။ဒီရှုအပ်တဲ့လက်ကဒီလက်ကျန်တစ်နှစ်နှစ်လောက်အတွင်းမှာဒီတင်းကလွတ်လပ်ခွင့်ဟာပြန်ဆင့်တက်လာမယ်တော့ကျွန်တော်တို့ဟာဒီတင်းကလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီကုန်တိတ်ခါရှိတဲ့နိုင်ငံတစ်ခုချင်းချင်လာနိုင်ပြီရှိပါတယ်။တို့ရောလည်းပဲလက်ရှိချိန်ကြီးတော့အဲ့လိုအရေးလက္ခဏာကျွန်တော်တို့ကမသိရဘူး
။နေစီမချသတင်းတောက်များအဖွဲ့ RSF ကထုတ်ပြန်တဲ့နိုင်ငံပေါင်း180နဲ့မြန်မာနိုင်ငံဟာဒီနှစ်အဆင့်138နေရာမှာရပ်တည်နေတာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့စင်ကာပူ၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့လာအိုတို့ဟာမြန်မာနိုင်ငံထက်အဆင့်ပိုနှိမ့်ကြပါတယ်။ကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အမြင့်ဆုံး၅နိုင်ငံဟာ Norway, Finland, Sweden, Netherlands နဲ့ဒိန်းမတ်နိုင်ငံတို့ဖြစ်ပြီးသတင်းလွတ်လပ်ခွင့်အညွန်ကိန်းအနေဆုံးနိုင်ငံတွေထဲမှာတော့တရုတ်၊မြောက်ကိုရီးယား၊တာမင်နစ္စတန်နိုင်ငံတို့ပါဝင်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီ Samsung မတင်မဲနဲ့ဒ ဒီတကြံတန်ချက်ထိုးတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ဝင်တွေထပ်ပြီးတော့မှအဖမ်းခံရတဲ့သတင်းကိုတင်ပြပေးကြပါရစေ။မြမပြည်ရဲ့လက်ရှိအခြေအနေကိုစံစားမတင်မဲနဲ့တကြံတန်ချက်တွေဆက်ဆိုခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်ចောင်းသားလူငယ်တချို့ကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ကကြီးနဲ့တရားစွဲဆိုပြီးတော့နေအိမ်တွေလုပ်ငန်းခွင်တွေတဲ့အထိဒီကနေ့လိုက်လံဖမ်းဆီးနေပါရစေ။ဒီလိုမျိုးဖမ်းဆီးတရားစွဲဆိုမှုဟာ NND ရတားအစိုးရလက်ထက်ဒီမိုကရေစီရဲ့အခြေခံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ချောက်လိုက်တာဖြစ်တယ်လို့လွတ်လပ်စွာပြောဆိုခွင့်လှုပ်ရှားမှုအတန်ကလည်းဒီကနေ့သဘောထားကြေညာချက်ထုတ်ပြန်ပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ဒီနေ့မြန်မာနေ့တကူအတာရေသပင်ပွဲတော်ကာလမှာတော့မြန်မာနိုင်ငံရဲ့ခေအခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိနိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုကြောင်းသားလူငယ်တွေစုဖွဲ့ထားတဲ့တန်ကျက်အဖွဲ့တချို့ကစီးစီရေးစင်စားမတင်ပဲနဲ့တန်ကျက်တွေနဲ့ဖျော်ဖြေတင်ဆက်ခဲ့ကြပါတယ်။ဒါကြောင့်မလို့တကြက်အကျိုးတွေကနေစားလို့တန်ကျက်အဖွဲ့တွေကိုရေကစားမန်တဲ့တွေစုပေးမန်တဲ့တွေမှာဖျော်ဖြေခွင့်မပေးဘဲနဲ့အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကလိုက်လံပိတ်ပေးခဲ့တယ်လို့ဒေသတချို့မှာတော့လူအင်အားသုံးတားဆီးတာကိုကြုံခဲ့ကြရပါတယ်။တကြက်အကျက်တွေမှာတော့ထောင်းတို့မျိုးဆက်တန်ကျက်အဖွဲ့ကလူငယ်တချို့ကိုသူတို့ထိုးတဲ့တန်ကျက်တွေဟာတပ်မတော်ရဲ့ဂုံတိုက်ခါကိုထိခိုက်စေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့66ခါကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ထာနာချုပ်ကစစ်တပ်အရာရှိကြီးတဦးကနေပြီးတော့တရားစွဲဆိုခဲ့ပါတယ်ဒီကလေးတောက်ကြနေပါလဲဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်မက်ကေခိုင်ထုတ်ကိုသူမရဲ့လုပ်ငန်းကိုစေယုံမှာလာရောက်ဖမ်းဆီးခဲ့တယ်လို့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်ကိုပိုင်ဖြိုးမင်းနဲ့ကိုဖိုးသားတို့ကိုဒေအီနေမှာလာရောက်ဖမ်းဆီးဖို့စူးစမ်းခဲ့တယ်လို့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်ကိုပိုင်ဖြိုးမင်းက VOE မြန်မာပိုင်းကိုအခုလိုပြောပြပါတယ
်လက်ရှိကျွန်တော်တို့ဒေါင်းတို့မျိုးဆက်အဖွဲ့ကမက်ကေခိုင်ထုတ်ဆိုတဲ့တယောက်ကတော့နေ့လယ်12နာရီလောက်ကလာရောက်ကိုယ်တော်ဝင်ကိုတော်သွားပြီးတော့အခုနေရာရဲစခန်းမှာကျွန်တော်အာမခံလုပ်နေကြတယ်အာမခံလုပ်ပြီးတော့ကျန်လို့ပြီးတော့ရှိနေတယ်ဆွဲတဲ့ပုံမှာတော့ငါငါကာကြီးနဲ့လို့ပြောနေကြဟုတ်ကဲ့သူလာဖန်းတဲ့ဝရမ်းမှာပါတဲ့ပုံရဆိုတော့သူပါဝင်နောက်ထပ်၄ယောက်ပေါ့လေကိုစီယံလင်ကိုပိုင်ရဲ့သူကျွန်တော်ကိုပိုင်ရှုံးမင်းပြီးတော့အဲကိုဖိုးသားခါဝေးကိုစော်လေးတို့အဲ့ဒီ၄ယောက်ရဲ့မက်ကေကန်တို့၅ယောက်ပေါ့လေလူငယ်တဲ့တရနည်းကကြတော့ကျွန်တော်တို့အိုမ66ကာကြီးနဲ့ဆွဲရဲဆိုပြီးတော့ရေရဲစခန်းမှာကျွန်တော်လာအကြောင်းကြားပြီးတော့ကျွန်တော်တို့စီကိုခဏလာပြီးတော့စစ်မေးမှုတွေလုပ်သွားတယ်ကြအဲ့ဒီကတော့တရလိုလောက်တာကြတော့ကျွန်တော်နိုင်စစ်ရနာကျုပ်ဒူးပုံမူတန်းထုံမြေလက်ရှိကတော့ဘယ်သူတရားစွဲလဲဆိုတော့တရားလုံးနေမယ်တော့ကျွန်တော်အတိအကျတော့မသိသေးဘူးအတူပဲဖြစ်မှုများတယ်လို့တော့ကျွန်တော်ကခံမယ်
အခုလိုမျိုးတကြက်တန်ကြက်ထိုးခဲ့လို့ထောင်းတို့မျိုးဆက်တန်ကြက်အဖွဲ့ကိုဆက်သွယ်ရေးပုံမှာ66ကာကြီးပုံမှာ905ကာကြီးတို့နဲ့တရားစွဲဆိုနေတာဖမ်းဆီးထိန်းသိမ်းတာတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအခြေခံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိပါလာနေတာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကဒီကနေ့ဧပြီလ19ရက်နေ့နေ့စဉ်နဲ့ကြေညာချက်ထုတ်ပြန်ပါတယ်တပ်မတော်ဘက်ကနေပြီးတော့တန်ကြက်အဖွဲ့တွေကိုတရားစွဲဆိုနေတာတွေကိုအပြန်ဆုံးရုပ်သိမ်းပေးဖို့ကိုလည်းအတန်အဖွဲ့ကတောင်းဆိုတဲ့အကြောင်းအတားအဖွဲ့ကကိုရဲဝေဖြူအောင်ကအခုလိုပြောပါတယ်
ဒီလိုဆိုတော့ဘာဆိုခွင့်အဖြစ်အောင်တော်တော်လေးဟိုမှာဟိုညှို့ရော့ပြီးတော့ဟိုကြဆင်းလာတယ်လို့ကျွန်တော်တို့ဟိုထင်နေတုံးတယ်ပေါ့နော်အဓိကကဒီလက်ကျမတိုင်းရမှာလဲပေါ့နော်ဒီမင်းထင်ကိုကိုကြီးတို့ကိုတက်ကနေပြီးတော့ဒီဆပြီးတော့တရားစွဲရရှိတယ်ဆွဲပြီးတော့လေဒီပေါ့နော်ဒီအမခန့်မရအောင်တို့လုပ်တယ်ပြရခါမှာထောင်းထဲမှာထည့်ခြင်းတဲ့ပုံစံမျိုးလုပ်ပြီးတော့ပြဆွဲတယ်အခုဒီကံတည်းမှာလဲဒီတက်ကိုပေါ့နော်အထူးသဖြင့်ဒီဟိုဒီစက်တက်ရဲ့ဒီပေါ့နော်နိုင်ငံရဲ့ခန်းကဏ္ဍတွေအခြေခံဥပဒေတွေကိုခွေပန်းနဲ့ထုတ်ပြတဲ့ဒီလူငယ်ဥဆောင်တဲ့ဒီတန်ကြားအဖွဲ့တွေကိုအဲ့လိုမျိုးဆိုတာတန်ပြန်ပြီးပြဆွဲဆိုနေရဲဆိုတာကတော့သူတို့အပေါ်မှာခွေပန်းနဲ့ဒီခွေပန်းမှုတွေကိုပတ်သက်ပိတ်ခြင်းနဲ့ခွေပန်းမှုတွေကိုသူတို့ရာဒီရတက်စီခြင်းနဲ့သဘောမှရှိတာပေါ့ဆိုတော့တကယ်တော့ဒီမိုကရေစီစနစ်မှာကတော့ကိုမတိုက်တဲ့ဟာကိုခွေပန်းတာကတော့ဒါဒီမိုကရေစီစနစ်ရဲ့အခြေခံပဲကိုဆိုလက်ရှိမှာတက်ကအနှုတ်ထားပြီးတော့မှဒီတောင်လို့မျိုးဆက်အဖွဲ့အပြင်ပေါ်တော့ဒီတန်ကြက်ထိုးတဲ့လူငယ်တွေကိုတုံ့ပြန်လာတာတွေ့ရတယ်ဆိုတော့ဒါကတော့မကောင်းလို့မြင်တယ
်အရင်အာဏာရှိတွေခေတ်ကပြည်သူတွေရဲ့လက်တွေဘဝကိုထိဟတ်စေတဲ့တကြက်တကြက်ထိုးခွေတွေကိုပိတ်ပေးခဲ့တာရှိပေမဲ့လို့အဲ့ဒီခေတ်ကလေးကကြောင်းသားလူငယ်တန်ကြက်အဖွဲ့တွေကဆန်စားမတည်ခဲ့ကြပါဘူးအခုအရသာအစိုးရလက်ထက်မှာလည်းယနေ့ခေတ်အခြေအနေကိုလွတ်လပ်စွာဖော်ထုတ်တင်ပြကြဖို့ဆန်စားမတည်ပဲတန်ကြက်ထိုးခဲ့ကြတာဖြစ်တယ်လို့ဒေါက်တာမျိုးဆက်ကကိုပိုင်ဖြိုးဘေးကပြောပါတယ်
တရောင်းချောင်းလုံးကျွန်တော်တန်ကြက်တွင်းမှာလည်းကျွန်တော်ပြောခဲ့ကြတယ်ကျွန်တော်တို့ဟိုဝေဖန်ချက်တွေကိုမခံနိုင်လို့ကျွန်တော်တို့တန်ကြက်တွေကိုကြောက်ကြလို့ယောဂမယ်လို့ကျွန်တော်ကစုံစင်းလာပြီးတော့ဒီလောက်ထိရာဇဝတ်သားတွေလိုဆက်ဆံပြီးတော့လိုက်လံဖမ်းဆီးအရေးယူနေရလို့ပဲကျွန်တော်တို့ကမြင်မိတယ်ဆိုတော့အဲ့ဒီဟာမြင်ရင်းအဖြစ်စစ်တပ်ရဲ့ပြောမှန်တွေပို့ပြီးတော့မှပေါ်လာစီတယ်ဆိုတော့ပဇက်နဲ့ဝေဖန်နေတဲ့လူတွေပဇက်နဲ့ပြောဆိုနေတဲ့လူတွေကြတော့ဒီလောက်တော့ကြောက်ရလန့်အနေအသေးတန်လေးလိုက်ဟိုဖမ်းဆီးနေပြီးတော့မှတကယ်ဖြေရှင်းရမယ့်ကိစ္စတွေတကယ်နိုင်ငံရေးဆိုင်ရာဖြေရှင်းရမယ့်ကိစ္စတွေမှာကျတော့စစ်တပ်ကပါဝင်မှုတွေစစ်တပ်အတန်ထုတ်မှုတွေစစ်တပ် ရေးယူဆောင်မှုတွေကမတွေ့ရတော့ကျွန်တော်နိုင်တဲ့လူကိုမဲတယ်လို့ပဲကျွန်တော်တို့တော့အဲ့လိုပဲကောက်ချက်ချတယ
်အခုလိုမျိုးစစ်တပ်ခေါင်းဆောင်တွေကိုတကြတ်တန်ကြတဲ့တယောလောက်ပြောင်းခဲ့လို့ရန်ကုန်တိုင်းစစ်ထာတာချုပ်ကနေဆက်သွယ်ရေးပုံမှာ66ကာကြီးနဲ့တရားဆွဲဆိုခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြတ်အဖွဲ့ဝင်တွေအမှုကိုရုတ်သိမ်းပေးဖို့ HRW တကယ်တကလူခွေစောက်ကြီးအဖွဲ့ကလည်းဧပြီလ17ရက်နေ့ကြာသာပတေးတွေကကြေညာချက်ထုတ်ပြန်ပြီးတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင
်သောတာရှင်များရှင်ကိုယ်ပိုင်ဦးချုပ်ခွင့်ရဝဒေတာမှာငင်းငယ်ရေးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွင့်မျိုးမှုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းငယ်ရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင
်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့ဘရောမှာအားပြန်သွင်းစရာမလိုတဲ့ဘက်ထရီအကြောင်းသတင်းလွှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းတက်ဆက်တက္ကသိုလ်ကသူ့ဒေသနာကျောင်းသားတွေကမျိုးဆက်သစ်ဘက်ထရီတစ်မျိုးကိုတီထွင်ဆန်းသတ်နေကြပါတယ်။အဲ့ဒီဘက်ထရီရဲ့ထူးခြားချက်ကတော့ဘရောမှာအားပြန်သွင်းစရာမလိုတော့အောင်ကိုတာရှည်ခံပြီးတော့အားပြည့်နေမဲ့သဘောရှိတယ်လို့သိရပါတယ်။ VOA သတင်းတောက် Kevin Knox သတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။ကိုလက်ကင်ဖုန်းကအားပြန်သွင်းစရာမလိုအောင်ဘက်ထရီအမြဲပြည့်နေတာမျိုးဆိုရင်ကောင်းမှာပဲလို့တွေးလိုက်ုံနဲ့လူတိုင်းစိတ်ချမ်းသာကြမှာပါ။UTSA လို့ခေါ်တဲ့ San Antonio Texas Tech ကတို့သူတေသနာကျောင်းသား Ethan Ang ကစမ်းသပ်မှုတွေအောင်မြင်ခဲ့ရင်လက်တွေ့အကောင့်ထဲပေါ်လာမယ်လို့ပြောပါတယ
်။ We want to develop devices.
ဘက်ထရီမပါပဲအလုပ်လုပ်နိုင်မဲ့လက်ကင်ဖုန်းမျိုးဖြစ်လာအောင်ကျွန်တော်တို့တီထွင်ချင်တာပါ
။ဒီလိုဖြစ်လာဖို့ကပစ္စည်းလေးနှစ်ခုပေါ်မူတည်နေပါတယ်။တစ်ခုကအက်တန်တလုံးစာလောက်ပဲထူတဲ့ကာဗွန်လွှာ graphene ဖြစ်ပါတယ်။နောက်တစ်ခုကလျှက်စစ်တွေဖြတ်သွားလို့ရတဲ့ electron လျှက်စစ်မှုန်လေးတွေဖြစ်ပါတယ်။ electron တွေဟာပုံမှန်လှုပ်ရှားနေပြီးတော့ဆိုင်ပုံစံတစ်မျိုးရှိနေတာမဟုတ်လို့သူတို့ကိုလိုသလိုထိန်းချုပ်ဖို့သိပ္ပံပညာရှင်တွေကစူးစမ်းနေတာပါ
Electron is a little but very powerful mag
Electron အမုံတမုံဟာသိပ်သေးငယ်ပေမဲ့တန်းလိုက်အားသိပ်ပြင်းပါတယ်အဲ့တော့ဒီအမုံတမုံလောက်အပေါ်ဖြစ်ဖြစ်အောက်ဖြစ်ဖြစ်သူ့ဝေရောမှာသူလဲပတ်နေတာကိုမှန်းကြည့်နိုင်ပါတယ
်အခုထိတော့ Electron လှည့်ပတ်အားကနေသူတို့ထုတ်ယူနိုင်တဲ့ဆွမ်းအားက2ရာခိုင်နှုန်းလောက်ပဲရှိပါသေးတယ်ဒါကြောင့် UTSA ចောင်းသားတွေဟာဒီ electron လေးတွေကိုစုပြီးလှုပ်ရှားစေဖို့ graphene နဲ့မှန်ကူကွက်ပုံစံဘောင်ခတ်ပေးနိုင်တဲ့ခွဲထုတ်ပေးတဲ့ဆက်ကိုသုံးပြီးစွမ်းအင်ပို့ရအောင်စူးစမ်းနေကြတာပ
ါ using graphene
spintronic ခေါ်တဲ့ electron လဲပတ်မှုကိုလေ့လာမှာ graphene ကိုသုံးကြည့်ပါတယ်သူကနာလုံးမှုန်တွေထဲမှာခိုင်ခန့်ယုံနေတာမကပြက်ကူးတက်တီပိုကောင်းဖို့ထိန်းကြီးမှုလုပ်နိုင်ပါတယ
်အခုစမ်းသပ်နေတာအောင်မြင်သွားရင်အသုံးပြုနိုင်မယ့်နယ်ပယ်ကတော့ကြီးမားလွန်းပါတယ်အားပြန်သွင်းစရာမလိုတဲ့ battery ကနေကွမ်တမ်3ကွန်ပျူတာစနစ်အထိအသုံးတည့်မှာပါကွန်ပျူတာ3ပရိုဂရမ်တွေအားလုံးအတွက်အခြေခံဖြစ်တဲ့သတင်းအချက်အလက်တို့မီးတဲ့ကွန်ပျူတာမှတ်ဉာဏ်တွေအလုံးလုံးပုံမျိုး electron တွေကိုသုံးနိုင်မှာဖြစ်ပါတယ
် So if we are successful
ခုစမ်းသပ်မှုသာအောင်မြင်မယ်ဆိုရင်ကွမ်တမ်ကွန်ပျူတာခေတ်ကိုရောက်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တဲ့ထိရောက်တဲ့စွမ်းအင်ရဖို့လုပ်နိုင်မှာပ
ါဒီသုတေသနကျောင်းသားတွေကို American လေတပ်သုတေသနဌာနကပံ့ပိုးကူညီနေတာဖြစ်ပြီးသူတို့ဌာနစစ်ဆင်ရေးတွေမှာအားပြန်သွင်းစရာမလိုတဲ့ဘက်ထရီတွေကိုလိုအပ်နေတာဖြစ်ပါတယ်ခင်ဗျာ
ကိုငိမ့်ချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံတဲ့ဤပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဧပြီလ19ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19ကီလိုဟတ်စ်15953ညလိုင်းဒိုမီတာ25ကီလိုဟတ်စ်11803ညလိုင်းဒိုမီတာ32ကီလိုဟတ်စ်9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့မြန်မာနိုင်ငံရဲ့စီးပွားရေးခန္ဓာမှာကောက်ပဲသီးနှံရဲ့ဆိုထိုင်းစာကိုနိုင်ငံတကာအဆင့်မီစံတက်မှတ်တိုင်းတာနိုင်ပါရဲ့လား။
ဒါနကူတစ်ချိန်တော့ကျွန်တော်တို့စပါးဆိုလို့ရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး6တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူက
မြန်မာနိုင်ငံစံတပါအသင်းကဒေါက်တာမျိုးအောင်ကျော်ကိုဆက်သွယ်မိမြန်ထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးချင်ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီး6ဦးအနက်မှာ3ဦးကသာအမျိုးသမီးတရားသူကြီးတွေဖြစ်ကြပါတယ်အဲ့ဒီထဲကမှ Ruth Bader Ginsburg ကလည်းတူပါဝင်ဖြစ်ပါတယ်အမျိုးသမီးတွေထံသို့အခွင့်အရေးရရှိနိုင်မှုအတွက်ကဥပဒေတွေပြဋ္ဌာန်းနိုင်မှုစ조사ကြသူတွေထဲမှာလည်းသူမကတော့ထင်ရှားသူတူဖြစ်ပါတယ်2018ခုနှစ်တုန်းကအထင်ကရ Stanford တက္ကသိုလ်မှာသူ့ရဲ့ဘဝတာကြိုးပမ်းခဲ့ကြတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမှတ်ရစရာပြောကြားချက်တွေကိုစူးစီးပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်းကတင်ပြထားတာနားဆင်ပါရှင်
'Cause it only serves to make me more determined to achieve my final goal. And I come
now, Ruth Bader Ginsburg's greatest challenge lies ahead. A challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg နေနဲ့စစ်မှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြတ်စိတ်စေတနာကောင်းပြီးကိုကျင်းစာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာအမေရိကန်သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အားစလို့21ရာစုလောက်လျှောက်ပါဝင်တော့မှာပါနိုင်ငံတော်တရားရုံးချုပ်အဆောက်အဝင်ပေါက်မှာဥပဒေအရအလုံးတန်းတူအခွင့်အရေးရှိကြတယ်လို့ကြေညာထားပါတယ်နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကြေညာထားပါတယ် Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ထက်ကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ဖွဇင်သမရကလင်တန်ကအင်ပီရိုမှာကျင်းပခဲ့တဲ့ကျန်းသစ္စာကျင်းစုပွဲမှာ Ruth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစဉ်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး6ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာ ဒီ အိုကော်နာတူတာရှိခဲ့ပြီး Ruth Bader Ginsburg ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်။သူဟာအထင်ကြီးတဲ့တက္ကသိုလ်တွေဖြစ်တဲ့ Cornell, Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဗဟိုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမရ Clinton ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီး Ginsburg အနေနဲ့ကြားမှဒန်တူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာ2019 February လက Stanford တက္ကသိုလ်မှာဒိဗယ်ရှိတဲ့ဘဝဆိုတဲ့ခေါင်းစည်းနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကနေ ကောင်းနှုတ်တင်ပြလိုပါတယ
် To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ပဲတခြားတွေတစ်ခုခုလုပ်ပေးခြင်းပါပဲကျမဥပဒေကျောင်းသားတွေကိုတခါတရံမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေလို့ကိုအသက်မူဝင်းကျောင်းတစ်ခုတွေပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရရောက်တာမှုပိုက်ပင်သမားနဲ့တူနေမယ်ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်တယ်ဆိုရင်တော့ကိုယ့်အတွက်သာမဟုတ်ပဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ့်လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိပ္ပယ်ရှိတဲ့ဘဝအနဲ့အတိပ္ပယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ်။ Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စဉ်ကြမ်းမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော့
In the days when I went to law school, my entering class at Harvard was over 500 students, only 9 were women.
ကျမဥပဒေကျောင်းတက်တုန်းကနဲ့ဟာဗတ်တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့ကုဥကပဲအမျိုးသမီးတွေဖြစ်ပါလေ။အဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူး။ဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေမလိုချင်ဘူး။အမျိုးသမီးရှင်တွေတူကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါလေ။အဲ့ဒီတော့အမျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲ။ဘယ်နှစ်ယောက်ကကိုထင်ထားလို့မဖြစ်ကြတဲ့လို့ကျမပြန်မေးခဲ့ပါလေဒီလိုမျိုးမိကွန်းတွေကိုအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျမတို့အတန်းတက်တဲ့သုံးလေးနာရီကြာစာမွေးဖြေတဲ့ဆိုရင်ရေအိမ်သာတက်ချင်ရင်တစ်ဖက်အဆောက်အဦးကိုအပြေးအလွှားသွားကြရပါတယ်ခက်တာကကျမတို့ကမချေနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအခြေအနေကိုကြည်ကြည်နတ်နတ်နဲ့လက်ခံခဲ့ကြတယ်။ဒါပေမဲ့လည်း1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမြခွင့်ရေးလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်။ပြည်သူခွင့်ရေးလှုပ်ရှားမှုကြောင့်ပြင်ကမ္ဘာ့မှာအမျိုးသမီးရေးလှုပ်ရှားမှုတွေကြောင့်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်။ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်။အပြောင်းအလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြမ်းမခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်။အမျိုးသားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်။ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အာလုံးနီးပါးမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါ။သူအနေနဲ့ဟောပြောပွဲတွေမှာမကြခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးခြင်းပါတယ်ဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding day In every good marriage she counsels
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ရခမပြောတဲ့စကားပါကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူကသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြအောင်ဆောင်နေဖို့ပါပဲကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်ကျမရဲ့56နှစ်တာအိမ်တော်ရေးတက်တန်းတစ်လျှောက်မှသာမကလုပ်ငန်းဝင်မှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှပါဒါကိုကျင့်သုံးခဲ့ပါတယ်လူကိုနာကြည့်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မင်းမချိနှက်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years 1954 to 1955.
ကျမခင်မွန်းရဲ့ဖခင်ပေးခဲ့တဲ့အကြံဉာဏ်ကလည်းကောင်းပါတယ်။ကျမအတွေ့တိတ်ကိုအကျိုးရှိစီပါတယ်1954ခုနှစ်1956ခုကြားကျမခင်မွန်းမာတီကအိုကဟိုမာမှာအမြောက်တရင်မှာသွားတာဝန်ထမ်းဆောင်စဉ်ဖြစ်ပါတယ်1954ခုနှစ်ကုန်မှာကျမကိုဝင်ရှိလာတော့ကျမတို့မိသားစုက3ဦးဖြစ်လာမှမို့ကျမကနောက်နှစ်ဥပဒေ ကျောင်းစတက်ဖို့ကလေးတစ်ဖက်နဲ့တက်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ကျမရဲ့ခင်မွန်းဖခင်ပြီးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင့်မတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ်တွေအရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နီလန်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်။တရားသူကြီး Ruth Bader Ginsburg ဟာဇွဲလုံးလကြီးသူတူလည်းဖြစ်ပါတယ်။သူဟာ1996ခုနှစ်က colon cancer ဖြစ်ခဲ့စဉ်ကထိုစဉ်ခွဲစိတ်ကုသမှုခံယူပြီးဓာတ်ကင်မှုခံယူစဉ်တရားရုံးကိုတည့်ရမှအလုပ်မပြတ်ခဲ့ပါဘူး။ဒီနောက်သူဟာ2009ခုနှစ်မှာ pancreas cancer ဖြစ်ခဲ့တယ်လို့2016ခုနှစ်မှာသွေးကြောကျင်းလို့သွေးကြောချဲ့ခဲ့တယ်လို့2018ကနိုင်ငံတော်တရားရုံးချုပ်ရုံးမှာချော်လဲခဲ့လို့နိုင်ရိုးတုံချောင်းကျိုးခဲ့ပါတယ်။သူဟာဆေးကုသမှုခံယူစဉ်တွင်အိမ်ကနေတဆင့်အလုပ်လုပ်ပြီးအခု February 19ရက်နေ့ကပဲရုံးကိုပြန်တက်ခဲ့ပြီးဖြစ်ပါတယ်။ခုလိုကျန်းမာရေးအခြေအနေမှာအခက်အခဲတွေအမျိုးမျိုးရှိခဲ့ပြီးမြေအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ Ruth Bader Ginsburg ကတော့သူအနေနဲ့တာဝန်ကိုထမ်းဆောင်နိုင်သဖြင့်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောကြားပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညာနဲ့မနက်ဖြန်စနေမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတော့ဟိုးအရင်ခေတ်တုန်းကအမေရိကန်ပြည်ထောင်စုကိုရွှေပြောင်းဝင်ရောက်လာသူတွေရဲ့နာမည်ကိုရေးထိုးထားတဲ့နယူးယောက်က Alex Jones ကအထိမ့်မဲ့နေရာနောက်ပြီးတော့နယူးယောက်မိုစလင်နေရဲ့ကင်းလှည့်အဖွဲ့နဲ့ Congress ကြည့်လိုက်အကြောင်းကိုကိုအောင်အောင်ကတင်ပြပေးထားတာနားဆင်ပါရှင်
ငွေနဲ့ရာဇဝင်တင်းတင်းလောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ဂျွန်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖြတ်သန်းခဲ့ရတာပါ။အခုခါမှာတော့အဲ့လိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမန်ပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီဂျွန်ဘော်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှိတောင်အရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါ။ Liberty John နဲ့ Alice John Foundation ဦးဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အလုံးကမှတ်တမ်းထားပြီးသတိတရဂုဏ်ပြုရအောင်လူလာကြပါတယ်။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးအမှတ်တရရှိစေချင်ကြတာကြောင့်တက်နေတယ်လို့အခုလိုစီစဉ်ပေးထားတာပါ
။တမန်ပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ်အဲလစ်ဂျွန်ကိုပြင်ဆင်မွမ်းမံရမှာတမန်ပြားပေါင်း980လောက်မှာရွှေပြောင်းဝင်ရောက်သူ938000နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်။အဖိုးအဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရင်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖြတ်သန်းခဲ့ရတဲ့ဟိုးရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်။
If I was a first or second generation, I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမတမမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ့်ကိုစိုးရိမ်စရာတွေတွေ့ကြုံရမှာပါ။အဲ့ဒီအချိန်ကအာဏာရေးတွေအခက်အခဲတွေအနှိမ်ခံရမှုတွေဒီကုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထီးမိသားစုတွေများလာခဲ့ကြပါတယ်
။အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါတယ်။ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
Na Merigo sini tja akhu lo su saung tha da yan kaung ma de. Ko be mita su ga sin set la le so da di ma bian sha twei nai ma de.
Di tamani bya ri bon ma atama lo a pe sik khain tu ri ye number ri ko le yee thu tha da wa. Brigandi ga
We tell the story of slaves and their arrival.
Chun ne tu lo blu yauk la da le so da le ma tan tin tha ba de.တကယ်ကိုဝမ်းနည်းပွဲရအချိန်နေပါဒါပေမဲ့လည်းအခုခါမှာတော့ဒါရီအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ
်တမန်ပြားတွေပေါ်မှာဌာနေတိုင်းရင်သားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာ နာဇူအစ္စလာမ်ဟာတရားဟောဆရာတယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကျောင်းအောင်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ွက်ကင်းလုံးကြုံကြီးအမှန်တစိမ့်နဲ့တက်ထားတဲ့ကားတစ်စီးမောင်းပြီးတော့ရက်ွက်ကိုလိုက်လံဆစ်ဆီးလေးရှိပါတယ
်။ Say if someone just an immigrant came
အရနိုင်ငံတွေကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်အာရေဗျဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်။အဲ့လိုရေးထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ်
။အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမအကူအညီပေးပါရယ်။အမေရိကန်စေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်။အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲဘရိုကလင်းအရမရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမာဝစ်ဖာတမာက
မွတ်စလင်
တွေမှလည်းဘာကြောင့်မရှိရမှာလဲဆိုပြီးအမြဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြာပေါင်းစည်းမှုတစ်ရက်ပါအ
ာရှသားတွေရဲ့ကင်းလက်အဖွဲ့ကလည်းရေကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့စည်းတွေပေါ်ပေါက်လာတာပါဈေးဆိုင်ပိုင်ရှင်တူဖြစ်တဲ့တိုနီဂျန်က
说真的如果说没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းခြေချနေထိုင်လာသူပ
ါ从五年前我们开始跟进执法部门
လုံငယ်ငါနှစ်ဒီဖွဲ့စဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရက်ွက်ကနေပြီးလူလူကြားပို့ပြီးတော့နီးနီးကက်ကက်ဆက်ဆံလာကြပါတယ်။အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတာကိုခံခဲ့ရတဲ့သူတွေနဲ့ပါ။ရှစ်ပြောင်းခြေချလာသူတွေအနေနဲ့ဘာမှစိုးရင်စရာမလိုဘဲနဲ့သူတို့ရဲ့နင်းနာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိအမှတ်ပြုလာပါတယ
်။အခုခါမှာတော့ရက်ွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာအမေရိကန်ကွန်ဂရက်စာကြည့်လိုက်တိဆောက်ခဲ့တာဧပြီ24ရက်နေ့ဆိုရင်219နှစ်ပြည့်မြောက်သွားပါပြီ1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်။ကွန်ဂရက်စ်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းတာကြောင့်ကုန်အောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်လောက်ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ကိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပေါင်းများစွာပြပြနိုင်ပါတယ်။ Mrs. Spafford ဆိုတဲ့စာကြည့်ရိုက်ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်ရိုက်ဇင်းဉဏ်လန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်မိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေဂျိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါကွန်ဂရက်စာကြည့်လိုက်မှဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွန်တွေကဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
Thank you.
ောင်းစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းတိုင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီးနှံတွေရဲ့ဆူထိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီ tweet တွေနဲ့ပတ်သက်ပြီးအဓိကအရေးကြီးဆုံးအချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနန်ဒီမှာပါတဲ့အဆိုတက် green moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနန်လိုက်သူတို့ရဲ့၆တွေအောင်လိုအပ်မယ်အဆိုတက်နောက်ကြိတ်ခွဲမယ်ဆိုလဲကြိတ်ခွဲရတဲ့အဆိုတက်တူလောင်ရင်လဲတူလောင်ဒီနန်အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပေါ်မှာအစီချာချာလိုက်နာမှလာတယ်ဒီဒီနန်ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အဆိုတက်ဘယ်လိုလဲတူလောင်ရင်ဘယ်လိုလဲဒီကစားဘလောက်ဆိုလက်ခံလေပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစိုးရပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါဒီနိုင်ငံလိုက်မှာသူအစိုးရတည်းကိုတိုင်းတာတဲ့ကရိယာတွေဒီအရန်အရေးကြီးလာတယ်ခင်ဗျဒါနှခုတစ်ချိန်လုံးကတော့ကျွန်တော်စပွားဆိုလို့ရှိရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆိုတယ်ပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူက6တာပဲပြီးတာဘယ် range မှာဘယ်ဆိုတော့မှာ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအစိုးရ3.5ရာခိုင်နှုန်းမှဒီ6ရာခိုင်နှုန်းအထိတောက်လျှောက်ချင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ကိုက်လိုက်တဲ့ဟာ6တယ်ဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်1ရာခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ဝေးလျော့သွားတဲ့အကြောင်းသူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတထင်းဆိုထားပါတော့6000လောက်ရှိတယ်။အဲ့လိုသဘာဝတရားမှာတင်းလောက်กว่าနေတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြာတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာကိုအရင်ရည်ကြည့်ပါတယ
်ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်ဘဲကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တစ်ခုတော်တည်ရင်နေထိုင်းနိုင်ငံရဲ့ဒီစံညင်စံညုံးနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံ Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အားရပြည်ရှာလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းတွေ facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံcompany ဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ company နှစ်ခုကနေပြီးတော့ကျွန်တော်တို့ ਨੇ အပြန်လန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေတွားတွားပြီးစက်ပိုင်းတွေကိုမေးတောင်းသူတွေကိုမေးကုန်တယ်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလဲ proposal တင်တဲ့အပြန်လန်ကျွန်တော်တို့လုပ်ရင်းနဲ့နှစ်နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခန်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ
်။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့အစည်းဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူဒေသနာနဲ့ဒီတွင်စံတဲ့မှုဦးစီးဌာနတို့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီမကွဲကန်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ခါကျတော့ စံထားကြရကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံသုတေသနနဲ့ဒီထွင်ဆန်းသိမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီတပြည်လုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီသုတေသနဌာနအနေနဲ့လုပ်နိုင်ဖို့အခန့်တတိဖြစ်တယ်အကြမ်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူမှရှိတဲ့နေသိမ့်ကြံလုံးနဲ့ပတ်သက်တဲ့တက်ခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲစည်းနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စပ်ပိုင်းတွေ၊ကုန်တယ်တွေဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကရိယာတွေကိုမှန်မှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ခံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်ရပါတယ်အခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းဒီမှာစမ်းသပ်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပြီးနေတာပေါ့နော်ဒီ Japan company ကပညာရှင်တွေလာပြီးတော့ဒီသုတေသနဌာနကပညာရှင်တွေရောစားသုံးသူရေအုပ်စုဌာနကပညာရှင်တွေပေါ့ဒါပထမဆုံးသင်တန်းနေပြီးတယ်ပြီးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနဲ့တကူချင်း Master Calibration Gap ကိုကျွန်တော်တို့ကဒီမှာတဲ့ကိုယ်နိုင်ငံနဲ့ guide လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကိုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတိုးတက်လာမယ့်ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကခိုင်ခိုင်မာမာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီဟာကဘယ်လိုခေါ်မလဲဆိုတော့ကျန်နေတဲ့ခြေစုနဲ့နှစ်စုသုံးစုလောက်တည်းကဒါတွေကအကုန်လုံးဖြစ်နေရမှာလေအခုကြမှာကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ကုန်ပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါဦး
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အပတ်စဉ်ခဏအစီအစဉ်ကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြေညာပေးပါမယ်ရှင
်။2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကျောင်းဝင်စစ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီအစဉ်ကစားပြည်စုံကိုတင်ပြဖို့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌကျေရွန်နက်ဒလာကဒီနေ့ပဲစင့်ခေါ်စာထုတ်ပြန်လိုက်ပါတယ်။စီရင်ကစားနဲ့ပတ်သက်လို့ရှင်းနေချုပ်ဝီလျံဘိုင်းရဲ့ဆောင်ရွက်ချက်တွေကြောင့်ကွန်ဂရက်စ်တူတော်ကအများစုအနေနဲ့ဘာမှမသိရတဲ့အခြေအနေဖြစ်နေတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်တာပါ။အထူးစုံစမ်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေကခဏခဏမှတိတိကျကျအချက်လက်တွေကိုဒီမိုကရက်လွတ်တော်အမတ်တွေအခုချိန်ထိကြည့်ဝင်မရသေးဘူးလို့လည်းပြောဆိုထားပါတယ်။2016သမ္မတရွေးကောက်ပွဲမှာထရန့်ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိထူးဆန်းဆန်းရေးမှုရဲ့တွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်ပြီးကိုလွှတ်တော်ရင်းကဒီမိုကရက်ပါတီခေါင်းဆောင်တွေလက်တော်ကြားလဲကတိုက်တွန်းနေတာပါ။ပြည်ထောင်နိုင်ငံပါရီမြို့ကနော်ထရဒမ်ကက်သီဒရယ်ဖျားကျောင်းမိလောင်မှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့အင်ဂျင်မှုဆိုင်ရာဖွဲ့ UNESCO ကိုယ်စားလှယ်ဖွဲ့နဲ့သမ္မတအီမန်နျူအယ်မက်ခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ဆုံပါတယ်။ကမ္ဘာကျောင်းနော်ထရဒမ်ဖျားကျောင်းကြီးကိုတော့အင်ဂျင်မှုအမွေအနှစ်တစ်ခုဖြစ် UNESCO က1992ခုနှစ်ကလေးကအသိအမှတ်ပြုလက်ခံထားတာပါ။မလီနိုင်ငံမှာဝန်ကြီးချုပ်ဆူမီလိုဘိုဘေးရေးမိုက်ကာနဲ့အစိုးရအဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်တဲ့အကြောင်းလဲသမ္မတအီဘရာဟင်ဘိုဘကာခိုင်တာရဲ့ယုံကကြေညာချက်ထုတ်ပြန်လိုက်တာပါ။ပြီးခဲ့တဲ့လတည်းမှာတုန်းကလူတွေစုလိုက်ပြုံးလိုက်တပ်ဖြတ်ခံမှုပါဝင်နိုင်ငံလေပိုင်းကအကြမ်းဖက်လို့ရတဲ့ကြီးထွားလာပြီးနောက်မှာပဲဝန်ကြီးချုပ်နဲ့အစိုးရအဖွဲ့နှုတ်ထွက်သွားတာပါ။
တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.